ပြည်သူတွေရွေးချယ်တဲ့ရွေးကောက်ပွဲရလဒ်ကိုလက်ခံမှာဖြစ်ကြောင်းနဲ့ပြည်သူအားကိုးတဲ့ပါတီအတိုင်းရမယ်လို့ပြောလင်းကြောင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောခဲ့ပါတယ်
။ပြည်သူအားကိုးတဲ့အဖွဲ့ပါတီပဲအတိုင်းရမယ်လို့မျှော်လင့်ထားတာ
။ဒီနေ့ရွေးကောက်ပွဲရလဒ်ကိုဘယ်လိုမျှော်လင့်ထားလဲလို့သတင်းသမားတို့ကမေးမြန်းရမှာကောင်းတဲ့ရလဒ်ထွက်မယ်လို့ယုံကြည်ကြောင်းနဲ့ပြည်သူအားကိုးတဲ့လူတွေအနိုင်ရဖို့လိုအပ်တယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောပါတယ်။
ပြည်သူကရွေးချယ်တာပဲကျွန်တော်တို့ဘာမှလက်မခံရစရာအကြောင်းမရှိဘူးလေ။ဒါနဲ့သူတို့အားကိုးရတဲ့လူတွေအဖွဲ့အစည်းတွေပေါ့ပါတီတွေပေါ့ဒီလူကိုအောင်မြင်မှုရတာကျွန်တော်ဒူလာတာပေါ့။ပြည်သူအားမကိုးရတဲ့လူနိုင်ဝိုင်းဘာလို့မှလဲပြည်သူအားကိုးရတဲ့လူဖြစ်ဖို့လိုတာပေါ့မဟုတ်ဘူးလား
။ဒါအပြင်ဒီရွေးကောက်ပွဲရလကမြန်မာနိုင်ငံကိုဘယ်လိုပြောင်းလဲမှုတွေဖြစ်စေမလဲလို့မေးမြန်းရမှာပါတီစုံဒီမိုကရေစီစနစ်ကိုပိုပြီးခိုင်ခိုင်မာမာဖြစ်စေမယ်လို့ယုံကြည်ကြောင်းပြောပါတယ်။
အခုကျွန်တော်တို့သွားနေတဲ့ပါတီစိုဒီမိုကရေစီစနစ်သွားနေတာပဲဒီစနစ်ကိုပုံပြီးတော့ခိုင်ခိုင်မာမာဖြစ်စေမယ်လို့ကျွန်တော်ယုံကြည်တယ်
။ကျွန်တော်တို့တော့အကောင်းနဲ့ကြားတဲ့တော့ကျွန်တော်တို့ဖြုံနေထားတဲ့အပြည့်စုံပဲ။ဘာလို့ဆိုတော့ကျွန်တော်တို့သွားနေတာကဒီစနစ်ကိုသွားမယ်လို့ခိုင်မာကြေညာခဲ့ပြီးသားဖြစ်တော့အဲ့တော့ပြည်သူကနေပြီးတော့ဒီမှမကန်ကရွေးချယ်တယ်ရွေးချယ်တဲ့ရလက်ပေါ်မှာရရှိလာတဲ့လူတွေကနေပြီးတော့မှဒီအောင်ကောင်းကိုဝိုင်းပြီးတော့ဆောင်ရွက်ကြမယ်။အဲ့ဒီကောင်းလာမယ်ဆိုတန်းကြီးအရင်နဲ့ဆန်မြတ်တုတ်တယ်မယ်လို့ကျွန်တော်ယုံကြည်ထားတယ်
။ရွေးကောက်ပွဲအပြည့်မှာအစိုးရတဲ့မပေါ်ပေါက်ခင်ဂျားကာလာမှာတည်ငြိမ်အေးချမ်းရေးအတွက်တက်မတော်ကဘလို့စီစဉ်ထားလဲလို့မေးမြန်းရမှာပထမဆုံးအနေနဲ့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာတဲ့ရွေးကောက်ပွဲရလဒ်ကိုပြည်သူတွေကလက်ခံဖို့လိုအပ်တယ်လို့ပြောပါတယ်။
ပြည်သူကလည်းဥပဒေနဲ့ညီဝါနိုင်မှုပြောပြီးအမှတ်တရရွေးကောက်ပွဲရလဒ်ကိုလက်ခံမှုပြုလာတယ်။ဘလို့ပဲဖြစ်ဖြစ်ပေါ့UEC ကနေပြီးတော့မှဒါရွေးကောက်ပွဲရလဒ်ချေညာလိုက်ပြီးဆိုရင်ဒါလက်ခံမှာဒါဟိုဘယ်လူပဲဖြစ်ဖြစ်လက်ခံရှုံးနေတွေလက်ခံမနန်းတွေလက်ခံမှာဒါနိုင်ငံဒီမိုကရေစီနိုင်ငံမှာဒါ practice တခုပါ။အဲဒါကိုလက်မခံဘူးဆိုလို့ရှိရင်တော့ပြဿနာတွေတက်လာမှာပေါ့။အဲကြရင်တော့သူ့ရဲ့အုပ်ချုပ်ရေးအဖွဲ့အစည်းတွေလုပ်တဲ့စနစ်တွေအကုန်လုံးရှိပါသူ့ဟာသူထိမ့်သိမ့်ပါလိမ့်မယ်။အဲတမတော်နေနေရတော့သူ့ရဲ့ဥပဒေကဆွမ်းဖို့ရှိလာတဲ့ခါကြမှသာတမတော်ကလည်းဝင်လို့ကျန်တဲ့ချင်းတော့ကျွန်တော်ဘာမှပါစရာကြောင်းလည်းမရှိဘူး။ကျွန်တော်အကုန်လုံးဒီတိုင်းပဲစီစဉ်ထားပါတယ်။ဟောဘာမှကျွန်တော်သွားဂျိုလို့လို့မရဘူး။သူ့ဥပဒေကရှိပြီးသားပဲ။ကျွန်တော်တို့ဒီမိုကရေစီမှာဥပဒေဒီမိုကရေစီရဲ့ practice ကဥပဒေနဲ့သွားရတာပါ။ဥပဒေပဲလုပ်ရမယ်လို့ပဲပြောချင်ပါတယ်။ပြည်သူလူဟိုလက်ခံဖို့လိုပါတယ်။ဒါကတော့ဟိုဒါနိုင်ငံနဲ့ဒီမိုကရေစီနိုင်ငံနဲ့မဖြစ်နေကြတာပါပဲ။အဲ့တော့ကျွန်တော်လည်းမေးဘူးတယ်။ political mature ကျင့်ကြံမှုရှိတယ်ဆိုတာဘာလဲဆိုတော့ဒီမှာအဖြေပါပဲတရား
။လာမယ့်လွှတ်တော်မှာတမရော်သားလွှတ်တော်ကိုယ်စားလှယ်လောင်းတွေဘက်ကဒုတိယတမရလောင်းကိုဘယ်သူကိုတင်မြှောက်ဖို့စဉ်းစားထားလဲလို့မေးမြန်းရမှာကော်မရှင်ကရွေးကောက်ပွဲရလဒ်တွေကိုကြီးညာပြီးနောက်မှသာစဉ်းစားရမှာဖြစ်ကြောင်းနဲ့အခုချိန်မှာဖြေဖို့စောသေးကြောင်းပြောခဲ့ပါတယ
်။ရွေးကောက်ပွဲကော်မရှင်ကအကုန်လုံးကြီးညာပြီးပြီဆိုမှပဲစဉ်းစားရမယ်ထင်တယ်ဒါကတော့ပြောစရပြောရစောပါသေးတယ်။သူ့ရဲ့ဟိုဟာဥပဒေမှာပါပြီးသားအကုန်လုံးဖွဲ့စည်းပွဲခြေကံပါပြီးသားရှိတယ်သူလောမယ့် procedure တန်းသွားရမှာပဲ။အဲမသွားလို့လည်းမရပါဘူး။မသွားရင်ဘယ်ဖြစ်မလဲ
။ပြီးခဲ့တဲ့1990ခုနှစ်ရွေးကောက်ပွဲအပြီးအဖြစ်ပြက်လို့ထပ်မံပေါ်ပေါက်လာမှာကိုပြည်သူတွေကစိုးရိမ်နေကြတဲ့အပေါ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့သဘောထားကိုမေးမြန်းရမှာအခုလိုဖြေကြားခဲ့ပါတယ
်။အတူဆုံးပြောရတော့မဖြစ်နိုင်ပါဘူး။ပြည်သူလူထုအနေနဲ့ဒီဒီမိုကရေစီရပိုင်ခွင့်အတိုင်းပဲမှန်မှန်ကန်ကန်အသုံးချပြီးတော့မှဒီချင်းစင်တိုင်းပဲသွားစေချင်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်
။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းတက်မတော်ကြီးရေလေညှိနှိုင်းကွက်ကဲရေးမှုဗိုလ်ချုပ်ကြီးခင်အောင်မြင့်နဲ့တက်မတော်ထိပ်ပိုင်းခေါင်းဆောင်တွေနဲ့သူတို့ရဲ့မိသားစုဝင်တွေမဲပေးခဲ့ကြတာဖြစ်ပါတယ်။ဇေယျသီတိမြို့နယ်မှာကြက်ကန်ဖွံ့ဖြိုးရေးပါတီကအငိမ့်စားဗိုလ်ချုပ်ကြီးဦးလာထေဝင် NLD ပါတီကဒေါက်ခင်မျိုးတွင်နဲ့တိုင်းရင်းသားစီလုံးညွှန်ရေးပါတီကဦးလာမြင့်တို့ရှင်းပြနေတာဖြစ်ပါတယ်ခင်ဗျာ။